ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့လက်နက်ပဋိပက္ခတွေအများဆုံးခြုံငုံရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာပါဝင်ရေးတို့အတွက် NCA တနိုင်ငံလုံးပြစ်ခတ်ရဆေးရသဘောတူညီချက်မှာလက်မှတ်ထိုးကြဖို့တိုက်တွန်းထားတဲ့ကြေညာချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြည်လည်းတင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနိုဝင်ဘာလ23ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့ပြီးအဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တိုင်းရင်းသားအင်အားစုတွေအပါအဝင်မြန်မာနိုင်ငံရေးအကြက်ခတွေကထုတ်ပြန်ခဲ့ကြပါတယ်။ပြည်စုံကတော့ကိုဇော်ဝင်းလိုင်ကအစူးစီးတင်ပြထားပါရှင်
။ရှမ်းပြည်နယ်အတွင်းကမူဆယ်နဲ့ကွက်ခတ်မြို့နယ်တွေအတွင်းမှာရှိတဲ့တပ်စခန်းရဲစခန်းနဲ့105မိုင်ကုန်းတွယ်ရေးစခန်းတွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘက်ကနိုဝင်ဘာလ20ရက်နေ့ကတိုက်ခတ်ခဲ့ပြီးတဲ့နောက်အဲ့ဒီဒေသတွေမှာနောက်ဆက်တွဲတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့အချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ NCA အပြစ်ခရဆဲရေးသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်မှတ်ထိုးနိုင်ရေးအတွက်အငြင်းနိုင်ဆောင်ရွက်မှုတွေအရင်လုပ်ဆောင်ခြင်းမရှိဘဲလက်မှတ်ထိုးခိုင်းသလိုဖြစ်နေတဲ့အတွက်ဒီကြေညာချက်ဟာတစ်ဖက်သက်ဆန်တဲ့ကြေညာချက်မျိုးဖြစ်နေတယ်လို့ KNO ကချင်အမျိုးသားအစည်းအရုံးကအင်္ဂလန်ရုံးခွဲရဲ့အတွင်းရမူကမ်ပါတူကပြောပါလေ
ဒါဟိုကတစ်သက်ဆန်တဲ့လိန်ယာလစ်ထားတဲ့ statement ဆိုတာကျွန်တော်အမျိုးခံယူထားတယ်ညာအဲနောက်တစ်ခုကဂျိုအောင်ဆန်းစုကြည်ကကျွန်တော်တိုင်းဒါနဲ့အဲပြည်သူအားလုံးကနော်မြန်မာပြည်သူအားလုံးရဲ့မျိုးရင်းချက်အချီးမအဆုံးဆိုပြီးမှကျွန်တော်တို့ကအရင်တုန်းကကျွန်တော်တို့ကချင်လေအားလုံးအဲအောင်ဆန်းစုကြည်လူမျိုးဖို့ကျွန်တော်တို့အားလုံးဆုတောင်းခဲ့တယ်ညာဒါမဲ့အခုကဒေါအောင်ဆန်းစုကြည်ကဗမာတပ်မတော်တပ်ကိုပါသွားပြီသူတို့အဲကချင်လူမျိုးတွေအားမျိုးခံယူမိတာပေါ့နော်အခုဒီ statement ထွက်လာတော့ဒီ statement ကြည့်လို့ရှိရင်ဟိုဗမာတပ်မတော်အနေနဲ့ကျွန်တော်တို့ income post ဒီ Liza ကိုလေးလက်တိုက်လာတော့နော်ဒီ nation ကအမြောက်ကြည်စံနဲ့သူတို့တပ်တွေကိုအမြောက်နဲ့ထုနေတာဒီခုမှမပါဘူးကျွန်တော်တို့ဒီအခုဒီမူဆယ်ကိုကျွန်တော်တို့ကဆန်းစစ်အနေနဲ့တိုက်တဲ့အခါကျတော့အဲကျွန်တော်တို့ကပဲအဲဒီစစ်လူလားသလိုအမျိုးရေးထားတဲ့ဟာကိုလည်းကျွန်တော်တွေ့ရှိရတယ်ခင်ဗ
ျ။ဒေါန်ဆန်းစုကြည်ထုတ်ပြန်တဲ့ကြေညာချက်မှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခအဆုံးတိုက်ရေးအတွက်နှစ်ဖက်စလုံးကိုထောက်ပြပြောဆိုထားတဲ့အချက်အားနည်းနေတာကိုတွေ့ရတယ်လို့လည်းမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကပြောပါတယ
်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအပြစ်ခတ်ရဆေးကြီးနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးကိုပေါ့ဟိုမိမောင်းထိုးဟိုတိုက်တွန်းတဲ့အပိုင်းမှာဟိုအားနည်းတာကိုတော့တွေ့ရတယ်။အဲ့တော့တကယ်တမ်းကဟိုတနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရဆေးကြီးသဘောတူစာချုပ်ကနေတဆင့်အပြစ်ခတ်ရဆေးကြီးတိဆောက်ဖို့ဆိုတာလက်တလောအခြေအနေမှာလူအချက်တွေအားနည်းချက်တွေရှိနေတယ်ဆိုတာကိုဟိုနှစ်ဖက်စလုံးကနားလည်ပြီးသားလို့ကျွန်တော်လည်းပဲယုံကြည်တယ်။အဲ့ဒီအခါကျတော့ဒီတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်းသဘောတူစာချုပ်ကိုတော့အလုံးပါဝင်လက်မှတ်ရေးထိုးနိုင်ဖို့အတွက်တွားရမယ့်ခီးကဆွေးနွေးရမယ့်ဖြေရှင်းရမယ့်ပြဿနာတွေကရှိနေစေအခြေအနေမှာပဲရောက်နေတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီအတွက်ကြောင့်မလို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်းသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်တဲ့အနေအထားမျိုးရောက်အောင်နိုင်ငံရေးရလွတ်လပ်ပွင့်လင်းပြီးတော့ကြည့်ရောက်အလုပ်ဖြစ်တဲ့ဆွေးနွေးမှုတွေကိုအမြန်ဆုံးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အထူးသဖြင့်တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဆုံးဖြတ်ပေးနိုင်တဲ့လူတွေကိုယ်တိုင်ပါဝင်တဲ့ကြည့်ရောက်အလုပ်ဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုအမြန်ဆုံးစတင်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။အင်္ဂလန်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့ပြည်ပရောက် NLD ပါတီပံ့ပိုးရေးအဖွဲ့ဝင်ဒေါက်တာဝင်းနိုင်ကလည်းဒေါအောင်ဆန်းစုကြည်ရဲ့ကြီးညာချက်အပေါ်သူ့အမြင်သဘောထားကိုအခုလိုပြောပြပါတယ
်။အမတော်စုပြောတာကတော့သူကသူ NCA ကဟာလားသူသဘောတူလက်မှတ်ရေးထိုးပြီးသားအာတိုင်းရင်းသားတွေရောမထူးရသေးတဲ့တိုင်းရင်းသားတွေရောစုံစုံညီညီလေးနဲ့ဟာလားထပ်ပြီးတော့တွေ့ပြီးတော့27ရာစုပြည်လုံးမှာအာလာမဲ့ပြည်လုံးမှာအလုံးစုစည်းနဲ့လုပ်ကြဖို့ဆိုအဓိကအဲ့လိုရေးတာလို့ပဲကျွန်တော်ထင်တယ်လေ။ဒီခုရှိတာကဒီနှစ်ဖက်ကိုဟာလားညှိရတဲ့အနေနဲ့ကတော့ကိုယ်လေးပြောရင်တော့မင်းလေးရမင်းလေးရဆိုတာမျိုးတော့ပဲပြောလို့ရမလဲဟုတ်လား तू ကလူကြီးကတော့တလောက်ပဲပြောရမှာပဲပေါ့ဒီလက်ပုံပြောလို့လည်းမဖြစ်ဘူးလေခုနကပြောလို့အရေးကြီးတာကကိုယ်နားလည်မှုရှိတဲ့စုံညီလေးနဲ့မျက်နှာစုံညီကျွန်တော်ခုနကပြောလို့ပေါ့တွေ့ဆုံဆွေးနွေးဖို့အရေးကြီးဆုံးလို့ကျွန်တော်ထင်တယ
်မြန်မာနိုင်ငံရဲ့အကဲခဒေါက်တာရံမျိုးသိန်းကလည်းအစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကတာဝန်ရှိသူတွေတွေ့ဆုံပြီးဒီပဋိပက္ခအမြန်ဆုံးပြေလည်အောင်ဆွေးနွေးသင့်တယ်လို့ပြောပါတယ်
လက်တလောဖြစ်နေတဲ့တိုက်ပွဲတွေမှာဟိုအများဆုံးအပြစ်ခတ်ရစဲနိုင်မှုအတွက်ကိုအစိုးရရဲ့ကျွန်တော်တို့တပ်မတော်ရဲ့ဟိုတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကခေါင်းဆောင်နေရဲ့အဲတွေ့ဆုံဆွေးနွေးပြီးတော့အဖြေရှာဖို့လိုအပ်တယ်လို့ကျွန်တော်ကတော့မြင်တယ်။နောက်တစ်ဖက်ကလည်းပဲခုနပြောသလို NCA ကိုအားလုံးပါဝင်လက်မှတ်ရေးထိုးနိုင်မှုအတွက်နောက်အစိုးရတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာဘလို့အလုပ်ဖြစ်ပြီးတော့ဖြစ်ရောက်တဲ့တွေ့ဆုံဆွေးနွေးမှုမျိုးပေါ်ဆောင်မလဲဆိုတာကိုလည်းပဲအစိုးရနဲ့တပ်မတော်အနေနဲ့ရှင်းရှင်းလင်းလင်းပေါ့လေအတိပေးနိုင်မှုလိုအပ်တယ်လို့မြင်တယ
်။ဒေါက်ဆန်းစုကြည်ရဲ့ကြီးညာချက်ထဲမှာတော့ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာစောင့်ကြည့်ဖြည့်ရှင်းတဲ့ရန်ရရတွေထားရှိပြီးအများပြည်သူမျှော်လင့်တောင်းတတဲ့ငြိမ်းချမ်းရေးပန်းနိုင်ကိုအရောက်လမ်းနိုင်ရေးအတွက်2018ခုနှစ်ဖေဖော်ဝါရီလအတွင်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအစည်းအဝေးကိုကျင်းပသွားမယ်လို့ဖော်ပြထားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာ KIA ကချင်လူမျိုးရေးတပ် MNDAA ကိုကန့် TNLA ပလောင်နဲ့ AA ခေါ်ရခိုင်တပ်မတော်တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးစီရေးအရာဖိအားပေးခံရတာကြောင့်တုံ့ပြန်တဲ့အနေနဲ့ကန့်တက်စစ်ပွဲဆင်နွှဲတာဖြစ်ကြောင်းအမျိုးသားပြန်လည်တင်းမြန်ရေးကိုထိခိုက်စေဖို့ယူရခြင်းမဟုတ်ကြောင်း KIO ကချင်လူမျိုးရေးအဖွဲ့ကနိုဝင်ဘာလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နိုဝင်ဘာလ20ရက်နေ့ကစပြီးမူဆယ်ကုတ်ခိုင်နဲ့တိန်းနီမြို့နယ်တွေမှာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်တပ်မတော်ရဲတပ်ဖွဲ့နဲ့အရတားတေဆုံးသူပေါင်း9ဦးခန့်ရှိသွားပြီဖြစ်ပြီးထိခိုက်ဒဏ်ရာရသူကတော့25ဦးလောက်ရှိသွားပြီဖြစ်တယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။တိုင်းဒါလက်နက်ကိုင်အဖွဲ့၄ဘက်ကတေဆုံးဒဏ်ရာရတဲ့စီးရင်ကတော့ထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။